တော်တာရှင်ပါခင်ဗျာ
။ကမ္ဘာကုန်သွယ်ရေးမှာကိုလိုတဲ့ပစ္စည်းကိုနိုင်ငံခြားကနေဝယ်ယူကြပြီးအဲ့ဒီသွင်းကုန်ကိုဝယ်နိုင်ဖို့အတွက်ကိုရှိတဲ့ထွက်ကုန်ကိုလည်းပဲတင်ပို့ရောင်းချကြရပါလေ။အဲ့ဒါလိုပို့ကုန်တွေရောင်းတဲ့အထက်မှာကုန်ပစ္စည်းတစ်မျိုးတည်းကိုအဓိကမိခိုးရောင်းချတဲ့တိုင်းပြည်တွေအဖို့အဲ့ဒီလိုမိခိုးနေရခြင်းဟာအင်မတန်အန္တရာယ်ကြီးပါလေ။အဲ့ဒီကုန်ပစ္စည်းဈေးတိတိသာသာကျသွားရင်စီးပွားရေးတစ်ခုလုံးကမောက်ကမဖြစ်သွားနိုင်ပါလေ။အခုအခါကမ္ဘာပေါ်မှာရေနံဈေးသဘာဝတန်ငွေဈေးတွေအရန်ကျသွားလို့အဲ့ဒါကိုမိခိုးနေရတဲ့တိုင်းပြည်တွေစီးပွားရေးပြဿနာတော်တော်ပဲတက်နေပါလေ2008ခုနှစ်တုန်းကရေနံစိမ့်တစ်စီးကိုအမေရိကန်ဒေါ်လာ140ဈေးရှိပါလေအဲ့ဒီနောက်ဈေးကျသွားပြီးတဖြည်းဖြည်းပြန်တက်လာတာ2014ခုနှစ်နှစ်လယ်မှာ114ဒေါ်လာအထိပြန်တက်လာပါလေအဲ့ဒီကလေးကဈေးတွေဆက်တိုက်ကျလာခဲ့တာအခုဆိုရင်25ဒေါ်လာနဲ့35ဒေါ်လာအတွင်းတက်လိုက်ကျလိုက်ဖြစ်နေပါလေတဘာဝတန်ငွေဈေးနှုန်းကလည်းပဲရေနံဈေးနဲ့အပြိုင်ဖြစ်လို့2008ခုနှစ်တုန်းက BTU တသန်းကို14ဒေါ်လာနီးပါးရှိရာကနေပြီးတဖြည်းဖြည်းဈေးကျပြီး2014ခုနှစ်မှာ6ဒေါ်လာအထိပြန်တက်ခဲ့ပါတယ်။အခုအခါမှာတော့2ဒေါ်လာဝန်းကျင်မှာပဲရှိနေပါတယ်။လွန်ခဲ့တဲ့18လအတွင်းဈေးကျသွားတာ65ရာခိုင်နှုန်းနဲ့90ရာခိုင်နှုန်းကြားမှာရှိပါတယ်။အဲ့ဒါလို့ဈေးတွေမတန်တဆကျသွားတဲ့ဒဏ်ကိုအဆိုးပါးဆုံးခံလိုက်ရတာကတော့တောင်အမေရိကတိုက်ကဗင်နီဇွဲလားနိုင်ငံဖြစ်မယ်ထင်ပါတယ်။ဗင်နီဇွဲလားဟာတနေ့ကိုရေနံစီနှစ်သန်းနီးပါးပို့တဲ့နိုင်ငံဖြစ်ပါတယ်။2016ခုဖေဖော်ဝါရီလမှာဗင်နီဇွဲလားနိုင်ငံဟာသူ့ရဲ့ကတ္တရာအခြေခံနဲ့ရေနံစိမ်းကို25ဒေါ်လာဈေးနဲ့ရောင်းထားတာတွေ့ရပါတယ်။အဲ့ဒီဈေးနဲ့ဆက်ပြီးတော့ရောင်းရင်သူ့ဝင်ငွေဟာဒေါ်လာ22ဘီလီယံရဖို့ရှိပါတယ်။သူ့ရေနံကုမ္ပဏီကရောင်းထားတဲ့ငွေချေးလက်မှတ်ဘွန်တွေရက်စီသွားလို့ဒီနှစ်ပြန်ရွေးရမှာကဒေါ်လာ10ဘီလီယံဖြစ်ပါလေ။ကျန်တဲ့12ဘီလီယံဟာမနှစ်ကသွင်းကုန်အလုံးရဲ့သုံးပုံတစ်ပုံတောင်မရှိတော့အခုကုန်ဆိုင်တွေမှာရောင်းစရာဘာမှမရှိတော့ပါဘူး။မြန်မာနိုင်ငံမဆလာခေတ်ကပြည်သူဆိုင်တွေလိုစင်တွေပေါ်မှာဟာလာဟင်းလင်းဖြစ်နေပါလေ။အစိုးရကတက်တာချောင်းကြီးရေးဆိုင်တွေဖွင့်ပေးထားပေမဲ့နေတိုင်းမနေ့3နာရီကစပြီးတော့တန်းစီရပါလေ။မိုးလင်းမှသွားရင်အစိုးရဆိုင်လည်းရောင်းစရာမရှိတော့ပါဘူး။ငွေကြေးဖောင်းပွားမှုကဒီနှစ်900ရာခိုင်နှုန်းရှိမယ်လို့မှန်းဆထားပါတယ်။အလားတူပြဿနာတွေ့နေတဲ့နိုင်ဂျီးရီးယား၊အဇာဘိုင်ဂျန်၊ဆူရီနမ်စတဲ့တိုင်းပြည်တွေကတော့ကမ္ဘာငွေကြေးရံပုံငွေအဖွဲ့ IMF နဲ့ကမ္ဘာဘဏ်ကအရေးပေါ်ငွေချေးဖို့လုပ်နေကြပါတယ်။ကမ္ဘာပေါ်မှာဒုတိယရေနံအများဆုံးတင်ပို့တဲ့ရုရှားနိုင်ငံမှလည်းပြဿနာတက်ပြီးရုရှားနိုင်ငံရဲ့ရူဘယ်ငွေကြေးဟာ30ရာနှုန်းတန်ဖိုးကျသွားပါတယ်။မြန်မာပြည်အခြေအနေကိုကြည့်ရင်ဆန်ဟာတလျှောက်လုံးပဲအဓိကပို့ကုန်ဖြစ်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်မဖြစ်ခင်ကဆန်အပြင်ကျွန်းသစ်တို့ဓာတ်သတ္တုတို့နဲ့အိန္ဒိယပြည်ကိုရေနံထွက်ပစ္စည်းတွေပို့ခဲ့ပါတယ်စစ်ဖြစ်တော့နိုင်ငံခြားကိုဘာမှမပို့နိုင်တော့လို့စပားစည်းဆိုရင်တပိတ်သာဈေးလောက်ကနေ30 40အထိကျသွားပါတယ်ဆန်တွေပုံနေပြီးဝယ်သူမရှိလို့ကြာဆန်လောက်ကြပါတယ်အဲ့ဒီမှာလဲတွေပြက်ပြီးတော်တော်များများကောကုန်ပါတယ်စစ်ပြီးတော့ဆန်ဈေးကွက်ပြန်ထလာပြီးကိုရီးယားစစ်ပွဲကလည်းဖြစ်လိုက်တော့ဆန်ဈေးနဲ့အပြိုင်နဲ့ Wolfram ဈေးတွေမတန်တဆတက်သွားပါလေ။ဒဝယ်နဲ့ဘိတ်ဖက်မှာဆိုရင်ငွေဆက်ကူနဲ့လက်ဖက်ရည်အိုးတဲတဲ့လူတောင်ရှိလာပါလေ။အစိုးရကလည်းပြည်တော်သားစီမံကိန်းတွေလှုပ်လာပါလေ။ဒါပေမဲ့ကိုရီးယားစစ်ပွဲပြီးဆုံးသွားတော့စံဈေးတွေပြန်ကျပြီးဝယ်သူလည်းပါသွားလို့ဗမာစံကိုဆိုဗီယက်ယူနီယံက Mosfet ကားနဲ့လဲပြီးတော့စီးရတဲ့အခြေအနေဖြစ်လာပါလေ။ဗိုလ်ချုပ်ကြီးနေဝင်တက်လာပြီးတဲ့နောက်ပိုင်းမှာစံလုံငန်းအခြေအနေပိုဆိုးသွားပါလေ။စံအရည်သွေးကိုမထိန်နိုင်တော့ပဲအထွက်လည်းပဲကျသွားပါတယ်။ဗမာစံဈေးကွက်လည်းပဲကျင်းသွားတော့နိုင်ငံခြားပို့ကုန်အနေနဲ့ကျွန်းသစ်နဲ့တစ်ထွက်ပစ္စည်းတွေကထိတ်တန့်ရောက်လာပါတယ်။တစ်တော့ကဝင်ငွေတန့်သွားတဲ့အခါမှာကြောက်တံပရမများနဲ့ပလဲဘက်ကိုလှည့်ပါတယ်။ဒါပေမဲ့လည်းဓာရီကဒုတဲ့မကြီးတော့ဝင်ငွေရသင့်သလောက်ရပါမယ်လေ။အရင်တုန်းကစံတို့တစ်တို့ရောင်းရသလောက်တော့မရပါဘူး။နောက်ဆုံးပေါ်မင်းသားကတော့သဘာဝဓာငွေဖြစ်ပါတယ်။နဝတတို့နအဖတို့ဆိုတာတဘာဝဒန်းငွေနဲ့အသက်ဆက်ပေးထားတာဖြစ်ပါလေ။ပိုးကုံနဲ့ပတ်သက်လို့သမိုင်းကပေးတဲ့သင်ခန်းစာကတော့ပိုးကုံတွေကို stock ဈေးကွက်မှာရင်းနှီးမြှုပ်နှံတယ်လို့ပဲ stock တစ်မျိုးတည်း sector တစ်ခုတည်းမရင်းမဲ့နဲ့ဖြန့်ပြီးတော့ရင်းနှီးဖို့ဆိုတဲ့အခြေခံဥပဒေသားကိုကျင့်သုံးဖို့ဖြစ်ပါလေ။တစ်ခုကဈေးကျသွားရင်တစ်ခုကဖေးမှပေးနိုင်ဖို့ဖြစ်ပါလေ။ diversification လုပ်တယ်လို့ခေါ်ပါလေ။လောလောဆယ်အခြေအနေမှာတော့ရေရှည်အတွက်အုံမြင့်ချတယ်လို့ဖြစ်ပြီးနှစ်နှစ်အတွင်းအကောင့်ထဲပေါ်နိုင်မဲ့စုလွယ်နဲ့လွယ်တဲ့လုပ်ငန်းတွေကိုဥစားပေးဖို့အားပေးဖို့လိုပါတယ်။ဥပမာ ကမ္ဘာလက်ခီးတဲ့လုပ်ငန်းကိုနိုင်နိုင်နေနေလုပ်နိုင်ရင်နှစ်နှစ်အတွင်းမှာဝင်ငွေဟာနှစ်ဆတိုးပြီးအခုဓာတ်ငွေဈေးကျသွားလို့ရော့သွားတဲ့ဝင်ငွေကိုကောင်းကောင်းကာမိမှာဖြစ်ပါတယ်တစ်တော်တွေပစ္စည်းတွေလေယာဉ်တွေပစ္စည်းတွေကိုတန်ဖိုးပိုးပြီးတော့တက်အောင် value added ဖြစ်အောင်လုပ်နိုင်မယ်ဆိုရင်နိုင်ငံခြားဝင်ငွေရောကျေးလက်ဝင်ငွေရောတက်သွားမှာဖြစ်ပါတယ်လူအများအလုပ်ရကြပြီးတော့နိုင်ငံခြားဝင်ငွေလည်းရနိုင်တဲ့သားရွှေအိုးထန်းဆိုတဲ့ဂိမ်းမျိုးကိုစဉ်းစားကြဖို့ဖြစ်ပါတယ်ရေနံနဲ့သဘာဝဓာတ်ငွေဈေးအလားအလာကိုစွမ်းအင် policy မူဝါဒဆွေးနွေးတော့တင်ပြပါမယ်ဖွံ့ဖြိုးရေးအတွက်လူငွေဘယ်မှာရှာမလဲဆိုတာကိုလည်းသက်ဆိုင်ရာကဏ္ဍမှာတင်ပြသွားပါမယ်တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမှချမ်းသာကြပါစေ